ီနေ့ဒီနေ့မြောက်ရီခရိုင်ထဲမှာရှိတဲ့ KMU တပ်မဟာ6ထိန်းချုပ်ထားတဲ့လေးကီကောမြို့တင်မှာအင်္ဂါနေ့တုန်းကလွတ်တော်အမတ်တအုပ်အပါဝင်တက်ကြွလှုပ်ရှားသူတွေကိုစစ်ကောင်စီတပ်တွေကဝင်ရောက်ဖမ်းဆီးပြီးခလာရ960ကတက်ဆွဲထားတာကြောင့်ဒီကနေ့မှာတော့နှစ်ဖက်လက်နက်ကြီးတွေနဲ့ပစ်ခတ်ပြီးတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။ဒီသတင်းကို VOA သတင်းတောက်မအေးမာကပြောပြပေးပါမယ်ရှင
်။ကရင်ပြည်နယ်မြောက်ရီခရိုင်ထဲကရင်းရဲမျိုးတက်အဖြစ်တိစောက်ထားတဲ့လေးကီကောမျိုးတက်တဲကိုစစ်ကောင်စီတပ်တွေက9ကြိမ်ထဲမှနေဝင်ရောက်လာခဲ့ပြီးတဲ့နောက်မနေ့ကတော့လွတ်တော်အမတ်တို့ပါဝင်တက်ကြွလှုပ်ရှားသူတွေကိုဖမ်းဆီးသွားခဲ့တာပါဒီအတွက်သူတို့ကိုပြန်ပေးဖို့တောင်းဆိုရကလည်း KNU ကရင်အမျိုးသားလူမျိုးရေးတပ်တွေနဲ့စစ်ကောင်စီတပ်တွေထိတွေ့ပစ်ခတ်မှုတွေဖြစ်ခဲ့တယ်ဆိုပြီးလေးကီကောမှာရှိတဲ့ကိုစောမောင်က VOA ကိုပြောပြပါတယ်
ဒီမနေ့ကအဲဒီ7နာရီ7မိနစ်မှာပဲအစပြည့်တယ်။သူတို့နေရာယူတာပဲကျွန်တော်ပန်းချံပေါ့နော်။ပန်းချံဆိုဒီပိုက်ကုန်ပန်းချံမှာသူတို့နေရာယူတာ။အဲဒီအပေါ်ကနေပြီးတော့အစပြည့်တယ်။အစပြည့်တဲ့အချိန်ကတောင်းဆိုတယ်။ဖမ်းထားတဲ့လူတွေကိုလွှတ်ပေးဖို့တောင်းဆိုတယ်။အဲလွှတ်ပေးဖို့တောင်းဆိုတာကိုသူတို့ကမလွှတ်ပေးမလွှတ်ပြီးတော့ဟိုကဝိုင်းလာတယ်ဝိုင်းလာတော့ဒီမိကမနေညံ့နေကြရရတော့အဥ္စပြည့်နေပြီ။7နာရီ7မိနစ်လောက်ဆိုတာအစပြည့်တာ။ပြန်ရသပြတာပဲဒီဘွားဒီဘန်းညံဒီဘွားအနောက်ကျော်မှာဂုံကုံရှိတယ်အဲ့ဂုံကိုအကင်ရွေးကြည့်တာလိုက်တယ်ဟုတ်ကဲ့သူတို့အခုခံဖြစ်နေတော့ဦးတင်ကဲပေါ်ဖြစ်နေတော့ဟိုဆောင်းရောက်ကြရဲဆိုတော့ဆောင်းရောက်ကြရဲအရာရှိမရောက်ပါဘူ
းဒီကေပေါ်ထဲမှာပြစ်ခတ်မှုတွေဖြစ်နေတာ ਈအနီးတဝိုက်ကိုလည်းလက်လက်ကြီးကြီးကြတဲ့အတွက်ဒေသခံကြီးရွာတွေကလူတွေလည်းရင်းဆက်ရာတောတောင်တွေထဲမှာထွက်ပြေးနေကြရတယ်လို့တချို့လည်းညကလေးကထွက်ပြေးနေကြရတယ်ဆိုပြီးနောက်ထပ်ဒေသခံတဦးကလည်းဆိုပါတယ
်အခုဒီမလေးကျူကောမှာဒီဒေသခံပြည်သူအား3000လောက်ရှိတယ်ဆက်တစ်ခါအခြားရှိပြောင်းလာတဲ့လူတွေလည်း1000ကျော် 2000 လောက်ရှိတယ်ဆိုတော့အင်အား4000ကျော်လောက်ကအများကြီးကတော့တော်ရဲရောက်တယ်ညာပိုင်းကလေးကညာ7နာရီအပိုင်းကလေးကတော်ရဲမှာအကုန်လုံးရှိပြောင်းနေကြမင်းညရဲ့တောက်လျှောက်ရှိကြောင်းလေအခုကိုအလုံးကြီးရဲ့အိမ်ဆွတ်ခွာပြီးတော့ကိုပြစ်တာ
ဖန်စီခံနိုင်ရသူတွေရဲ့အခြေအနေနဲ့ပတ်သက်ပြီးမေးမြန်းခဲ့ရမှာတော့ဒေတာကံကအခုလိုပြောပြပါတယ
်အဲသက္ကသဖန်ပါတဲ့လူတွေအခြေအနေကတော့ညညနေပိုင်းနဲ့သူနောက်တစ်ခုကားနဲ့ခေါ်ရမ်းပြီးကြားတယ
်ဒီကနေ့ညနေပိုင်းမှာတော့စစ်ကောင်စီဘက်ကပြန်လည်ဆွတ်ခွာဖို့အတွက်နှစ်ဖက်ညှိနှိုင်းနေတယ်လို့လည်းဆိုပါတယ်ဒါပေမဲ့ဒီသတင်းကိုအတူပြုနိုင်ဖို့အတွက် KNU ဘက်ကရောစစ်ကောင်စီဘက်ကရောဆက်သွယ်လို့မရခဲ့ပါဘူး KNU နဲ့မြန်မာအစိုးရအပြစ်ထက်ရက်စဲပြီးငြင်းငြင်းရယူထားခြင်းပြည်ဒုက္ခသည်တွေနေရပြန်တဲ့အခါမှာထားဖို့အတွက်လေးကီကောမြို့တစ်ကိုဂျပန်နိုင်ငံကမီပွန်ဖောင်ဒေးရှင်းရဲ့အကူအညီနဲ့တည်ဆောက်ထားတာဖြစ်ပါတယ်လေးကီကောမြို့တစ်ရဲ့လုံခြုံရေးကို KNU ကတာဝန်ယူထားတာ6နှစ်ကျော်ရှိပြီဖြစ်ပါတယ်ရှင်